ထိုင်းနိုင်ငံနဲ့နယ်စပ်ကုံသွယ်ရေးမှာအရေးပါတဲ့ကရင်ပြည်နယ်ကမြဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ PDF ပူးပေါင်းတပ်တွေပါတဲ့ဒီကရင်အမျိုးသားလူမျိုးရေးတပ်တွေချာညနေပိုင်းအထိတိုက်ပွဲတွေပြင်းထန်နေပါတယ်။မြဝတီခရိုင်တွင်ကတင်ငန်းညီနောင်စစ်ပြူဟာအခြေချစခန်းကုန်းနဲ့ခလာယာ295တပ်စခန်းကိုဒီကရင်တပ်တွေနဲ့ PDF ပူးပေါင်းတပ်တွေကတင်တိုက်ခဲ့ပါတယ်။ဒီကြောင့်သိစိတ်ကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြောက်ရီတင်ငန်းညီနောင်စတဲ့နေရာတွေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မြောက်ရီမြို့ရဲ့အရေးပါတဲ့တင်ငန်းညီနောင်ဗျူဟာကုန်းနဲ့မြို့ဆောင်တပ်ခလာယာ205ကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်။တင်ငန်းညီနောင်ဗျူဟာကုန်းကိုလည်းသိမ်းလိုက်ပြီးနောက်မြောက်ပြည်မျိုးစောက်တပ်ပေါ့205နဲ့300205ကိုအဲ့ဒါကိုလည်းသိမ်းလိုက်တော့မနေ့ကတပြိုင်တည်းသိမ်းလိုက်တော့ဒီနေ့အချိန်မီ205မှာပြင်းမိနေတဲ့တက်မိသားစုရဲ့တက်ရင်အရာရှိအင်အားလေး440အရာရှိပါဝင်အားလုံးဒီအင်အား440တက်မိသားစုပါဝင်အားလုံးပေါင်းစုတစ်ထောင်ကြီးလောက်ကဒီအလံပြထောင်ပြီးတော့ဟိုလက်နဲ့ချညာခံတာပေါ့နော်ဟုတ်ကဲ့တော့ဘာမကြည့်ခုခံလို့လည်းမရအောင်တော့တော့သမီးကစုတွေပါပါတဲ့ခါကျတော့အတွက်နဲ့ချလိုက်။နည်းနည်းတော့အများကြီးပဲ။ဟိုကဘယ်လိုပြောမလဲ။ဒီဟာကတော့တူလောင်ကိုတော်ကြီးလိုဖြစ်နေတာလေ။ဟုတ်လား။ဟိုနည်းနည်းတူလောင်ကိုတော်ကြီးလိုအဲ့ဒီခုလုံးရလိုက်တဲ့ခါကျတော့နည်းနည်းကအများကြီးပဲ
။ညနေပိုင်းရောက်တဲ့အထိမြဝတီမြို့ရဲ့နေရာအတော်များများကိုထိမ့်ချုပ်ထားနိုင်ပြီးတော့မြို့ကန်တွေအထိမနာအောင်ထိမ့်သိမ့်သိမ့်သိမ့်နဲ့လှုပ်ဆောင်နေတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကပြောပါတယ်။
အတင်းဝင်တိုက်လိုက်ရင်မြို့ကိုကော့ကရိတ်မြို့ကိုသင်္ကန်းလာယူပြီးတော့ကျွန်တော်တို့အတင်းဝင်မတိုက်ရဘူးဖြစ်တယ်။ကော့ကရိတ်မြို့ကိုတမျိုးလုံးကိုမီးလောင်ပုံးနဲ့ကျဲပြီးတော့မြို့ကိုမီးရှို့လိုက်တော့မြို့နယ်လူထုကိုလည်းလူသားတိုင်းနေနဲ့အုံပြုမယ်။ပေါ်တာဆွဲမယ်။မြို့ဟိုဟိုလာပေါ်ဒီအိုးအိမ်ဆောက်အုံမျိုးနဲ့မီးလောင်မီးတင်ချို့မယ်။ဒီလိုနေသားမျိုးတွေနဲ့သူတို့ကလုပ်တော့မှာ
။ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးရအချက်ကြာကြတဲ့မြဝတီမြို့မှာတော့လက်တလောအင်တာနက်လိုင်းတွေဖုန်းလိုင်းတွေပြတ်တောက်နေပြီးမြောက်ရီမြို့ကန်တွေကတော့စိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေပါတယ်ရှင်။